Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ3ရက်ပုဒ်ထူးနေ့ညနေ6နာရီခွဲနဲ့9နာရီအထိစီစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မအရှာဖောင်ပါဒီကနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြိုသိမ်းကြေညာမှာပါမြောက်ကိုရီးယားကဒုံးရင်ဒဇင်ပြစ်လွတ်မဲ့အစီအစဉ်ကိုပယ်ဖျက်ဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကတောင်းဆိုထားပါတယ်အမေရိကန်နိုင်ငံတွင်းမှာနေရင်းနဲ့ပဲလိန်ဆက်ဆန္ဒကနေဇီကာဗိုင်းရပ်စ်ကိုကူးစက်တာဖြစ်ပုံရတဲ့ပထမဆုံးဖြစ်ရပ်ကိုတွေ့ထားပါတယ်။ယင်းနှစ်လုံးဒီကနေ့ထပ်ကြတာကြောင့်အာရှဒေသအစုရှယ်ယာဇီးတွေလည်းလိုက်ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ဒုတိယအကြိမ်ကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာအမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့ဒွဲ့ဥက္ကဋ္ဌနေရာတွေကိုရွေးချယ်တည်ပြုလိုက်တာနဲ့ပတ်သက်ပြီးကြားကြရမှာကတော့
ကျွန်တော်တို့ရဲ့နိုင်ငံကိုချမ်းသာကျေဝှဖွံ့ဖြိုးတိုးတက်တဲ့ Federal Democracy နိုင်ငံဖြစ်အောင်ဆောင်ရွက်ရမှာ
အမျိုးသားလွှတ်တော်ဥက္ကဋ္ဌတဲ့မန်ဝင်းခိုင်တန်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေအနေနဲ့လွှတ်တော်အတွင်းကတမတော်သား25ရာခိုင်နှုန်းကိုဘယ်လိုစည်းရုံးကြမလဲအစိုးရတဲ့လက်ထက်မှာစစ်ဆောင်ဒုက္ခတွေဘာတွေကိုမျှော်လင့်ထားကြတယ်လဲဆိုတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိနဲ့မှတ်သိရင်ထိုက်တို့ကပြောပြပေးပါဦးရှင်
မြောက်ကိုရီးယားအနေနဲ့အာကာတာရဲတာဝေးပြစ်ဒုံးရင်ဒဇင်ပြစ်လို့ဖို့စီစဉ်ထားတာကိုပယ်ဖျက်ဖို့အမေရိကန်ပြည်ထောင်စုနဲ့အတူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒီဒုံးရင်ပြစ်လွတ်မဲ့အစီအစဉ်ဟာတာဝေးပြစ်ဒုံးကြီးတွေနဲ့နျူကလ িয়ার လက်နက်တွေကိုစမ်းသပ်တာမဟုတ်ဘူး။မြောက်ကိုရီးယားပေါ်ပိတ်ပင်ကန့်သတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုချိုးဖောက်ရကြမယ်ဆိုပြီးပြောနေကြတာပါ။ကမ္ဘာမြေစူးစမ်းလေ့လာရေးဂျိုဒူးလို့ဆိုတာကိုဖေဖော်ဝါရီလ8ရက်နဲ့25ရက်တွေတွင်ပြစ်လွတ်မယ်လို့စီစဉ်ထားတယ်ဆိုတာမြောက်ကိုရီးယားကကုလသမဂ္ဂအေဂျင်စီတွေကိုအင်ကာနေနှောင်းပိုင်းမှာအကြောင်းကြားအသိပေးခဲ့တာပါ။သူတို့အနေနဲ့ဒုံးရင်တွေပြစ်လွတ်ပြီးတော့အာကာသဆိုင်ရာအစီအစဉ်ကိုလုပ်ခွင့်ရှိတယ်လို့မြောက်ကိုရီးယားကအခိုင်အမာပြောနေပါတယ်။ဒါပေမဲ့လည်းဒီအစီအစဉ်ဟာနိုင်ငံတကာကကန့်သတ်ထားတာတွေကိုရှောင်ဖို့ရည်ရွယ်တဲ့ဖုံးကွယ်ထားတဲ့အစီအစဉ်ဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်ရဲ့တခြားမဟာမိတ်နိုင်ငံတွေကပြစ်တင်ဝေဖန်ထားတာပါ။မြောက်ကိုရီးယားက၄ချိန်မြောက်နျူကလ িয়ার စမ်းသပ်ချက်ကိုဇန်နဝါရီလ6ရက်နေ့ကလုပ်ထားပါတယ်။2022ခုနှစ်ဒီဇင်ဘာလက3ချိန်မြောက်နျူကလ িয়ার စမ်းသပ်မှုလုပ်ပြီးတိတ်မကြခင်မှာပဲတာဝေးပြစ်ဒုံးရင်ဒဇင်ကိုမြောက်ကိုရီးယားကပြစ်လွတ်စမ်းသပ်ခဲ့ပါတယ်။အခုဒုံးရင်ပြစ်လွတ်မဲ့အစီအစဉ်ကိုဆက်လုပ်မယ်ဆိုရင်စိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့တောင်ကိုရီးယားကမြောက်ကိုရီးယားကိုတတိပေးထားပါဗျ
။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းတက်ဆက်ပြည်နယ်ဒရင်းကကောင်တီတစ်ခုမှာလိန်ဆက်ဆံမှုကနေကူးစက်တယ်လို့ယူဆရတဲ့ပထမဆုံးဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုတစ်ခုတွေ့ရှိရတဲ့အကြောင်းမနစ်အင်ကာနီကသတင်းထုတ်ပါတယ်။ဇီကာဗိုင်းရပ်စ်ဖြစ်ပွားနေတဲ့နိုင်ငံတစ်ခုကနေပြန်လာတဲ့ဖြားနာနေသူတဦးနဲ့လိန်ဆက်ဆံခဲ့ပြီးတဲ့နောက်ဇီကာဗိုင်းရပ်စ်ကူးစက်ခံရတာဖြစ်တယ်လို့ Dallas County တာဝန်ရှိသူတို့ကပြောပါရယ်ကူးစက်ခံထားရသူပုဂ္ဂိုလ်ဟာလက်တလောဗင်နီဇွဲလားနိုင်ငံကိုခီးသွားခဲ့သူဖြစ်တယ်လို့လည်း Dallas County ကနောက်ပိုင်းမှာ Twitter ကနေရေးသားဖော်ပြပါရယ် Texas ပြည်နယ်မှာဇီကာဗိုင်းရပ်စ်ကူးစက်မှုကနေဦးသတင်းပေးပို့ချက်ရရှိထားတယ်လို့ American ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကအတည်ပြုပါရယ် American ပြည်ထောင်စုပြည်ပကိုခီးမသွားပဲလိန်ဆက်ဆံဘက်စီကနေတဆင့်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရတယ်ဆိုတဲ့အကြောင်းကြားချက်နဲ့ပတ်သက်ပြီး American CDC အကြီးအကဲကမနစ်အင်ကာနီက Twitter ဆာမျက်နှာမှာအတည်ပြုပါရယ်ခီးထွက်တာမဟုတ်ဘဲ American နိုင်ငံတွင်းမှာပဲရှိသူတဦးကိုဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့ပထမဆုံးဖြစ်ရပ်ကိုဓာတ်ခွဲခံစမ်းသပ်မှုတွေနဲ့အတည်ပြုထားတဲ့အကြောင်းလဲ VOA ကိုပေးပို့တဲ့ email မှာ CDC အကြီးအကဲကပြောပါရယ်အခုဖြစ်ပွားမှုမှာတော့ဒေသလောင်းကိုကူးစက်ခံရမယ့်အန္တရာယ်မရှိဘူးလို့လည်းပြောဆိုထားပါရယ်
စီးရီးယားနိုင်ငံကအကြမ်းဖက်ဝါဒကင်ဆယ်တဲ့အဖွဲ့အစည်းတွေကိုနှိမ်နင်းနိုင်တဲ့အချိန်အထိရုရှားလေကြောင်းတိုက်ခိုက်မှုတွေကိုဆက်လုပ်သွားမယ်လို့ရုရှားနိုင်ငံသားဝန်ကြီးဆာဂီလက်ဗရော့ဖ်ကဒီကနေ့ပြောလိုက်ပါတယ်။ဂျနီဗာမှာလုပ်နေတဲ့အခြေအနေသိပ်မကောင်းလာတဲ့စီးရီးယားညီညာရေးဆွေးနွေးပွဲတွေကိုဆက်လုပ်သွားနိုင်ဖို့ကုလသမဂ္ဂကကြိုးစားနေချိန်မှာပဲမစ္စတာလက်ဗရော့ဖ်ကအဲ့ဒီလိုပြောတာပါ။မနေ့တုန်းကတော့စီးရီးယားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့ဘဲဘက်ကမှကုလသမဂ္ဂအထူးကိုယ်စားလှယ်စတီဖန်ဒိုမစ်စတူရာနဲ့တရားဝင်တွေ့ဆုံဆွေးနွေးတာမရှိခဲ့ပါဘူး။လေကြောင်းတိုက်ခိုက်မှုရဲ့ပြင်းထန်တစ်ခုအဖြစ်အဲဂိုင်ဒါအဖွဲ့နဲ့ဆက်ဆက်တဲ့ဂျဘာအယ်နူဇရာအဖွဲ့ကိုမစ္စတာလာဗရော့ဖ်ကတီးခြားဖော်ပြပြောဆိုသွားပြီးတိုက်ခိုက်မှုဘာကြောင့်ရပ်တည်နေဆိုတာသူမမြင်ဘူးလို့ဆိုပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာစစ်သွေးကြွတွေကိုပိတ်မှတ်ထားတာမဟုတ်ဘဲအတိုက်အခံလက်နက်ကင်တွေကိုပိတ်မှတ်ထားနေတယ်လို့အနောက်နိုင်ငံတွေကဝေဖန်ပြောဆိုထားတာပါ။ရုရှားကတော့အဲ့ဒါကိုထပ်ခါတလဲလဲညှင်းထားပါတယ်။လေကြောင်းတိုက်ခိုက်မှုတွေကိုရပ်ဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအင်ကာနီမှာတောင်းဆိုပြီးအပြစ်ခတ်ရစေရေးကိုမကြခင်မှာအကောင့်ထဲပေါ်သင့်တယ်လို့ပြောပါတယ်။
Washington Post သတင်းထောက် Jason Rezaian ကိုအီရန်စိုးရကဖမ်းဆီးထောင်ချခဲ့မှုကြောင့်သတင်းစာကြီးရဲ့အီရန်ဆိုင်ရာသတင်းရယူမှုတွေအပေါ်သက်ရောက်မှုရှိစေမယ်လို့ Washington Post သတင်းစာကြီးရဲ့ Editor Marty Baron က VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်သတင်းထောက် Jason Rezaian ကိုထောက်လှမ်းရေးလှုပ်ဆောင်မှုဆွဲခြင်းနဲ့945ရက်အကျဉ်းချခဲ့တာဖြစ်ပါတယ်ထောက်လှမ်းရေးလှုပ်ပါတယ်ဆိုတဲ့ဆွဆွဲချက်ကိုတော့ Washington Post သတင်းစာကရောအမေရိကန်အစိုးရဘက်ကရောအပြင်းထန်ညှင်းဆန်ထားတာဖြစ်ပါတယ်အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုစတင်ကျင့်သုံးတဲ့နေ့မှာပဲအမေရိကန်အီရန်အကျဉ်းသားလဲလှယ်ရေးအစီအစဉ်အရသတင်းထောက် Rezaian လွတ်မြောက်လာတာဖြစ်ပါတယ်အီရန်တော်လှန်ရေးအစောင့်တက်ထိန်းချုပ်တဲ့အီရန်အကျဉ်းထောင်တစ်ခုမှာရဇိုင်းယန်ထိမ့်သိမ်းခံခဲ့ရတာဖြစ်ပြီးအီရန်သမ္မတနိုင်ငံခြားရေးဝန်ကြီးတဦးကအကျဉ်းချသတင်းထောက်ကိုလွှတ်ပေးခြင်းရဲ့လွှတ်ပေးနိုင်တဲ့အခြေအနေမျိုးရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့ Washington Post Editor ကပြောပါတယ်။ Washington Post သတင်းစာကြီးအနေနဲ့အီရန်နိုင်ငံတွင်ထဲထဲဝင်ဝင်သတင်းရယူဖို့ဆန္ဒရှိပေမဲ့အီရန်အစိုးရဘက်ကမဆွတ်ဖက်ပါဘူးဆိုတဲ့ဂရိကဝတ်မျိုးမရှိဘဲနဲ့တော့နောက်ထပ်သတင်းထောက်တယောက်ကိုထားရှိမှာမဟုတ်ဘူးလို့လည်းပြောဆိုသွားပါတယ်။
ယေဘီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ကနေဘူဒူးညံ့နေပဲသတင်းတွေကိုတရေဆက်လက်ထုတ်လွှင့်နေပါတယ်။အတ္တလန္တိတ်သမုဒ္ဒရာကိုဖျက်ပြီးအချက်လက်လွှဲပြောင်းတာတွေအပေါ်စီမင်းစည်းကမ်းသတ်မှတ်တဲ့သဘောတူညီချက်အသစ်တစ်ခုကိုအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ရလိုက်ပါတယ်။ဥရောပတရားရေးဆိုင်ရာကော်မရှင်နာမင်းကြီးဖီရာဂျူရိုဗာရဲ့အင်ကာနီကြေညာချက်မှာအခုသဘောတူညီချက်ဟာ3လလောက်အတွင်းစပြီးအသက်ဝင်မယ်လို့ခန့်မှန်းထားကြောင်းပြောသွားပါတယ်။အခုသဘောတူညီချက်ဟာအမေရိကန်ပြည်ထောင်စုကလိုင်းနာလှုပ်ဆောင်ပါမယ်ဆိုပြီးဥရောပသမဂ္ဂကိုဂရီကိုပြုတဲ့ပထမဆုံးသဘောတူညီချက်ဖြစ်တယ်လို့ဖီရာဂျူရိုဗာကပြောပါတယ်။ဘုကိုရေးဆိုင်ရာအချက်အလက်တွေကိုတာဝန်ရှိသူတွေကရယူလာမှာကန့်သက်ချက်တွေအကာအကွယ်တွေကြီးကြပ်မှုတွေနဲ့ညီလှုပ်ဆောင်သွားရမှာဖြစ်ပါတယ်။အခုသဘောတူညီချက်ဟာအတ္တလန္တိတ်သမုဒ္ဒရာရဝန်းနိုင်ငံတွေအကြားကူးတန်းရောင်းဝယ်ရေးအတွက်အဓိကကြပြီးအမေရိကန် EU ဆက်ဆံရေးနီးကပ်တာကိုပြတာလည်းဖြစ်တယ်လို့အမေရိကန်ကူးတန်းရောင်းဝယ်ရေးဝန်ကြီးဖန်နီပရစ်စကာကပြောပါတယ်။သဘောတူညီချက်ကိုနှစ်စဉ်ပြန်လည်သုံးသပ်ရမှာဖြစ်ပြီးဘုကိုရေးရှုဝယ်ချက်နဲ့လွတ်လပ်ခွင့်တွေအပေါ်ချင်းချောက်မှုတစ်ခုရှိတယ်ဆိုရင်ကင်တွယ်ဖြစ်ရှင်းနိုင်မှာပါ။ Privacy Shield လို့ခေါ်တဲ့သဘောတူညီချက်ကိုဝေဖန်သူတွေကတော့ဥရောပနိုင်ငံသားတွေရဲ့အချက်လက်တွေကိုအကောက်အွယ်ပေးဖို့မလုံလောက်ဘူးလို့ဆိုပြီးဒီကိစ္စကိုတရားရုံးတွေမှာတရားဆွဲဆိုနိုင်ခြေရှိတယ်လို့သတိပေးထားပါဗျ
။ကမ္ဘာရေနံစင်းတို့နေနောက်တရက်ဆက်ပြီးကျနေတာကြောင့်ဒီကနေ့အာရှအစုရှယ်ယာဈေးကွက်တွေမှာလည်းဈေးထက်ကြပါဗျ။ဂျပန်နိုင်ငံနီကေအစုရှယ်ယာအညွန့်ကိန်းဟာ 3.4 ခန့်နှုန်းထိကျသွားပြီးဟောင်ကောင်ဟန်ဆန်နဲ့ဩစတြေးလျ S&P ASX အစုရှယ်ယာအညွန့်ကိန်းတွေလည်း200ခန့်နှုန်းကျော်စီကျပါဗျ။ Seoul, Shanghai, Taipei နဲ့အော့ကလန်အစုရှယ်ယာဈေးကွက်တင်မှလည်းဈေးကျနေပါတယ်။ကမ္ဘာလုံးစီးပွားရေးနောက်တစ်ကြိမ်ကျဆင်းမဲ့အခြေအနေနဲ့နှီးနေပြီဆိုတဲ့စိုးရိမ်ချတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေကအစုရှယ်ယာတွေကိုရောင်းထုတ်နေကြတာပါ။အဓိကကတော့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့မှစီးပွားရေးနှေးကွေးနေပြီးရေနံစင်းတို့ကဆက်ပြီးကျဆင်းနေတာကြောင့်ဖြစ်ပါတယ်။နယူးယောက်မာရှန်တိုင်းအရောင်းဝယ်ဈေးကွက်မှာရေနံစင်းတို့ဟာဒီကနေ့ဒဇီကိုဒေါ်လာ30အောက်အထိထပ်ပြီးကျသွားပါတယ်။
Yahoo Internet ကုမ္ပဏီဟာအရှုံးပေါ်နေတာကိုပြန်ဆယ်ဖို့မဟာဗျူဟာတရရဲ့တစည်းတစ်ပိုင်းအနေနဲ့လုံသားအင်အား15ရာခိုင်နှုန်းလောက်ရှော့ချမှာဖြစ်ပါတယ်။လုံမယ်လို့ခန့်မှန်းထားတာကြာပြီဖြစ်တဲ့ဒီအစီအစဉ်ကိုအင်္ဂါနေ့ကကြေညာခဲ့ပြီးအလုပ်ကန်နေရာပေါင်း 1,500 လောက်ကိုရှော့ချတာကမ္ဘာတဝန်းကတချို့ရုံးတွေကိုပိတ်ပစ်တာနဲ့ပိုင်းဆိုင်ပစ္စည်းတချို့ကိုရောင်းထုတ်ဖို့နီးလန်းရှာဖွေတာတွေလုပ်သွားမှာပါ။ Yahoo ရဲ့မလိုအပ်တော့တဲ့ဝန်ဆောင်မှုလုပ်ငန်းအမေရိကန်ဒေါ်လာတန်း 1,000 ဘူးလောက်အထိကိုရောင်းထုတ်ဖို့အမှုဆောင်ရာရှိချုပ် Marissa Mayer ကမျှော်လင့်ထားပေမဲ့ဘယ်လုပ်ငန်းတွေကိုရောင်းမယ်ဆိုတာတော့ထုတ်မပြောပါဘူး။မေယာဟာကုမ္ပဏီပေါင်း40ကျော်ကိုဝယ်ယူတာလူသစ်တွေခန့်တာမိုဘိုင်းဖုန်း application တွေတည်ထွင်ထုတ်လုပ်တာအင်တာနက်သုံးတဲ့လူပိုများလာဖို့နဲ့ကြော်ညာတွေပိုရလာဖို့ရည်ရွယ်တဲ့တခြားဝန်ဆောင်မှုတွေကိုလုပ်ခဲ့ပေမဲ့သူ့သက်တမ်းကာလတစ်လျှောက်အခြေအများစုမှာ Yahoo ရဲ့ဝင်ငွေရော့ကျသွားခဲ့တာပ
ါ American ပြည်တော်စုမှာပြစ်ဒဏ်ချမှတ်ခံရပြီးနောက်အပြစ်မရှိဘူးဆိုပြီးပြန်လွတ်ပေးခဲ့ရသူအရေးအတွက်ဟာပြီးခဲ့တဲ့2015ခုနှစ်အတွင်းစံချိန်တင်ရောက်ရှိခဲ့တယ်လို့အစိုးရကစာတစ်တစ်ခုကဖော်ပြပါတယ်မီရှိဂန်တက္ကသိုလ်ဥပဒေပညာဌာနကပြုလုပ်တဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်မရှိလို့ပြန်လွှတ်ပေးရသူမှတ်တမ်းမှာပြီးခဲ့တဲ့2015ခုနှစ်အတွင်းအပြစ်မရှိလို့ပြန်လွှတ်ပေးခဲ့သူ149ယောက်ရှိခဲ့ပြီး2011ခုနှစ်ကတည်းကရေအတွက်နဲ့နှိုင်းရှင်ရင်နှစ်ဆကျော်တက်သွားတာဖြစ်တယ်လို့ဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းပြည်နယ်29ခု၊ Washington DC, ဂွမ်းနဲ့ပြည်တော်စုတရားရုံးတွေမှာမှားယွင်းပြစ်ဒဏ်စီရင်မှုတွေပြန့်နှံ့ဖြစ်ပွားခဲ့ပါတယ်။အမေရိကန်ပြည်တော်စုတောင်ပိုင်းပြည်နယ်တက္ကသမှာတော့အပြစ်မရှိလို့ပြန်လွတ်ပေးရသူ54ဦးနဲ့အများဆုံးဖြစ်ပြီးသူ့နောက်မှာတော့နယူးယောက်က18ဦး၊ Illinois မှာ73ဦးရှိခဲ့ပါတယ်။မှားယွင်းပြစ်ဒဏ်စီရင်မှုဟာကြဲကြဲပြန့်ပြန့်နဲ့အများအပြားရှိနေပြီးဝမ်းနည်းစရာပြဿနာဖြစ်တယ်ဆိုတာကိုလည်းပိုပြီးသိရှိလာကြတယ်လို့အစင်းခန်းစားကဖော်ပြပါဗျ။အပြစ်မရှိသူတွေကိုခိုင်မာတဲ့အကြောင်းပြချက်မရှိဘဲပြစ်မှုစီရင်နေတာကိုအမေရိကန်တွေပိုပြီးသဘောပေါက်နားလည်လာကြတယ်လို့အစင်းခန်းစားကဖော်ပြပါဗျ
။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်မှာနှစ်ပေါင်းများစွာမိုးကောင်ရေရှားနေတာကြောင့်ရေသုံးစွဲမှုကိုကန့်သတ်ဖို့ပြီးခဲ့တဲ့နှစ်ဇွန်လမှာပြည်နယ်အုပ်ချုပ်ရေးမှူးထုတ်ထားတဲ့အမိန့်ကိုထပ်ပြီးတည်တံ့တွေးရေးပြည်နယ်တော်ဝန်ရှိသူတွေအင်္ဂါနေ့ကမဲခွဲဆုံးဖြတ်လိုက်ကြပါဗျခင်ဗျာ။
ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကြွကြော်သိနေမှသိနေထိုက်တို့ကကြီးညာပေးခဲ့တာပါ။ခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်။ရင်းဦးဆုံးအနေနဲ့ဒီကနေ့ဒုတိယအကြိမ်ကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးအကြောင်းကိုတင်ပြပေးပါမယ်။2015ရွေးကောက်ပွဲရလအရခေါ်ယူတဲ့အမျိုးသားလွှတ်တော်ကိုဒီကနေ့စတင်ရမှာအမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်နဲ့မန်းဝင်းခိုင်တန်းဒုဥက္ကဋ္ဌအဖြစ်နဲ့ဦးဝေသာအောင်တို့ကိုဆန္ဒမဲပေးရွေးချယ်အတည်ပြုလိုက်ပါပြီ။သူတို့ဥစလုံးကိုအများစုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဆိုပြုခဲ့တာဖြစ်ပါတယ်။တိုင်းသားကိုယ်စားလှယ်တွေကိုနေရာပေးခဲ့တဲ့အမျိုးသားလွှတ်တော်ကနေငြိမ်းချမ်းရေးနဲ့အမျိုးသားရင်ကြားစစ်ရေးအတွက်ဥပဒေတွေရေးဆွဲပြဋ္ဌာန်းကြဖို့လွှတ်တော်ဥက္ကဋ္ဌသည်မန်ဝင်းခိုင်တန်းကသူ့ရဲ့ပထမမိန့်ခွန်းမှာပြောကြားခဲ့ပါတယ်။လွှတ်တော်ကျင်းပရာနေပြည်တော်မှာသတင်းသွားယူနေတဲ့ VOA သတင်းတော်ကိုစီသူသတင်းပေးပို့ထားပါရရှင်
။ပထမကျင်းလွှတ်တော်ကျင်းပခဲ့စဉ်တော့လွှတ်တော်ဥက္ကဋ္ဌတွေဒုတိယလွှတ်တော်ဥက္ကဋ္ဌတွေနေရာမှာစစ်တပ်ခေါင်းဆောင်တွေကိုအရက်ဝတ်လဲစီပြီးတော့ခန့်အပ်ခဲ့တာဖြစ်ပေမဲ့အခုဒုတိယကြိမ်လွှတ်တော်မှာတော့တိုင်းရင်းသားတွေကိုနေရာပေးခဲ့တာပါ။ရွေးကောက်ပွဲအနိုင်ရ NLD ပါတီကကြိုတင်ဆိုပြုထားတဲ့အတိုင်း NLD ပါတီဝင်ကရင်တိုင်းရင်းသားမန်ဝင်းခိုင်တန်းကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခဲ့ပြီးတော့ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်ဦးအေးတအောင်ကိုဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်ခဲ့တာပါ။ငင်းချင်တရားဥပဒေစိုးမိုးရေးနဲ့အမျိုးသားရင်ကြားစေရေးအတွက်ရည်ရွယ်ပြီးတော့ခင်းနဲ့အညီဥပဒေတွေပြဋ္ဌာန်းဖို့နဲ့ခင်းနဲ့မညီတော့တဲ့ဥပဒေတွေကိုပယ်ဖျက်နိုင်ကြဖို့အတွက်မြူသားလွှတ်တော်ဥက္ကဋ္ဌအသစ်မဝင်းခိုင်တန်းကသူ့ရဲ့ပထမဆုံးမင်ကုန်းထဲမှာထည့်သွင်းပြောသွားခဲ့ပါတယ်
။ကျွန်တော်တို့ရဲ့နိုင်ငံကိုချမ်းသာကျွယ်ဝဖွံ့ဖြိုးတိုးတက်တဲ့ Federal Democracy နိုင်ငံဖြစ်အောင်ဆောင်ရွက်ရမှာငြိမ်းချမ်းရေးရရှိဖို့တရားဥပဒေစိုးမိုးရေးရရှိဖို့အမျိုးသားယဉ်ကျေးစီရရှိဖို့အထူးပဲလိုအပ်ပါတယ်။အဲ့ဒီအတွက်ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားယဉ်ကျေးစီရေးလိုပို့ဆောင်ပေးမဲ့တရားဥပဒေကိုလိုအပ်မယ်ဖြစ်ပါတယ်။ကျွန်တော်ရဲ့မြူသားတော်တော်ကြီးဟာနိုင်ငံတော်ရဲ့အာဏာကြီးသုံးရက်နဲ့ဥပဒေပြုရေးအာဏာရရှိထားတဲ့အဖွဲ့ကြီးဖြစ်တဲ့အားလို့ဆိုတာငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားယဉ်ကျေးစီးမှုအတွက်လိုအပ်တဲ့ဥပဒေများကိုရေးဆွဲပြဋ္ဌာန်းဖို့မလိုအပ်တဲ့ဥပဒေများကိုပြင်ဆင်ပယ်ဖျက်ဖို့ဆောင်ရွက်ကြမှာဖြစ်ပါတယ်
။နိုင်ငံသားများစုနဲ့ဖွဲ့စည်းထားတဲ့မြူသားလွတ်တော်ဖြစ်တာကြောင့်အစ်စ်ရောက်လာတဲ့မြူသားလွတ်တော်အမတ်တွေအနေနဲ့ငြိမ်းချမ်းရေးနဲ့မြူသားယဉ်ကျေးစီးမှုအတွက်ဦးစားပေးကြိုးစားသွားမယ်လို့ကချင်ပြည်နယ်လွတ်တော်အမတ်ဦးခင်မောင်မြင့်ကအခုလိုပြောပါရယ
်ပထမဆုံးလှုပ်ချင်ကြတဲ့အချက်ကတော့ကျွန်တော်တို့အဓိကတော့ညီညာရေးပေါ့ဗျာညီညာရေးမရှိဘဲနဲ့တိုင်းပြည်ဘယ်လိုမှမတူးတက်နိုင်ဘူးညီညာရေးမရှိဘဲနဲ့ဘာလို့ငါမှမအောင်မြင်နိုင်တဲ့အတွက်ညီညာရေးကတော့ကျွန်တော်တို့အဓိကအချက်လို့ကျွန်တော်ပြောချင်ပါတယ
်ဇူမီဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ကျိန်ငိုက်မန်ကတော့အရင်လွတ်တော်အမတ်တွေရဲ့လှုပ်ဆောင်ချက်တွေကိုသင်ခန်းစာယူပြီးပြည်သူလူထုအတွက်အကောင်းဆုံးဆောင်ရွက်သွားဖို့စိတ်လှုပ်ရှားနေကြောင်းပြောပါရယ်
စိတ်လှုပ်ရှားတာတဲ့ကိုတီတာကိုလူမျိုးအတွက်ကခြေလန်းလန်းပြီဆိုတဲ့ဟာကိုကိုဟိုသူတို့ရဲ့ကိုစားသူတို့ကိုယုံကြည်အားကိုလို့ဒီနေရာကိုပို့တာကျွန်တော်တို့တွေကကိုစလဲတွေဆိုတာပြည်သူကိုစားပါပဲအဲ့ဒီအတွက်ကြောင့်သူတို့ကိုစားကျွန်တော်ဆောင်ရွက်ရတဲ့အတွက်ကြောင့်ဝန်တပ်ပြည်သူဖြစ်မိပါတယ်ပြီးခဲ့တဲ့ပထမလွတ်တော်တုန်းကလည်းသူတို့တွေလည်းကိုစလဲတွေလည်းစူးစမ်းခဲ့ကြပါတယ်အလုံးစူးစမ်းခဲ့ကြပါတယ်သူတို့ရဲ့စူးစမ်းမှုကျွန်မဆက်လက်ဆောင်ရွက်ပြီးတော့ကျွန်မစူးစမ်းကြရမှာပါလှုပ်ဆောင်ရမှာပါပြည်သူတွေယုံကြည်အားကိုးလို့ဒီနေရာရောက်ရှိလာတာပါရောက်ရှိလာတဲ့ကိုယ်စားလှယ်တွေအလုံးလည်းပြည်သူတွေရဲ့အားကိုးတဲ့လူတွေပဲဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်ဟိုကောင်းလာမယ်လို့မြင်ပါတယ်ဒါပေမဲ့အရာအလုံးကတမဟုန်ထူးတီဖြစ်သွားတာတော့မရှိပါဘူးတဖြည်းဖြည်းနဲ့တော့ကောင်းလာမှာပါကောင်းသွားမှာပ
ါဒီကနေ့ကျင်းပတဲ့မြို့သားလွတ်တော်အစည်းအဝေးကို NLD ဥက္ကဋ္ဌပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်ဆန်းစုကြည် NLD ရဲ့နိုင်ငံကသူရဦးတင်ဦးနဲ့လွတ်တော်နာကဟောင်းသူရဥွှေမန်းတို့လေးလာသူဖြစ်တက်ရောက်ခဲ့ကြပါတယ်။ရွေးကောက်ခံ NLD အမတ်တွေအများစုပါဝင်တဲ့မျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်တွေကိုမနက်ပြန်ဖေဖော်ဝါရီလ4ရက်နေ့မှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ်။ဒါပေမဲ့သမရရွေးချယ်တင်မြှောက်ရေးအတွက်ပြည်တော်စုလွတ်တော်ခေါ်ရေးကိုတော့နောက်သတင်းပတ်အတွင်းလောက်မှစတင်နိုင်မှုရှိနေတယ်လို့လည်းသိရပါပါခင်ဗျာ။
ကိုစီသူတည်င်းပေးပို့ခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌရွေးချယ်တည်ပြုလိုက်တဲ့ပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထွန်းဆန်းစုကြည်ရဲ့ပြောကြားချက်ကိုလည်းနားဆင်ရပါမယ်။လွှတ်တော်ကြီးကဲတွေကိုအစိုးပြုရွေးချယ်ရမှာအမျိုးသားရင်ကြားစစ်ရေးအသွင်ဆောင်ဇေဘုစင်စာဆုံးဖြတ်ခဲ့တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောလိုက်ပါတယ်ဒီလိုအစိုးပြုချက်တွေအပေါ်မှာလွှတ်တော်အတွင်းကတခြားပါတီအစုအဖွဲ့တွေကပူးပေါင်းဆောင်ရွက်တဲ့အပေါ်မှာဝမ်းမြောက်ကျေးဇူးတင်ကြောင်းလဲဒေါ်ဆန်းစုကြည်ကပြောဆိုပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းအက်ဒီတာကိုသားညုတ်ဦးကဆက်ပြီးတင်ဆက်ပေးမှာပါရှင
်လွှတ်တော်နှစ်ရရဲ့အကြီးအကဲနေရာတွေအတွက်ရွေးချယ်တဲ့နေရာမှာ NLD အနေနဲ့ဘယ်လိုမျိုးစဉ်းစားဆုံးဖြတ်ခဲ့တယ်လဲဆိုတာကိုအမျိုးသားလွှတ်တော်အစည်းအဝေးတွေပြီးနေပြည်တော်မှာသတင်းတောက်တွေနဲ့တွေ့ဆုံစင်မှာဒေါ်ဆန်းစုကြည်ကပြောဆိုသွားတာပါအခုလွှတ်တော်ကအမျိုးသားရင်ကြားစစ်ရေးအသွင်ဆောင်တဲ့လွှတ်တော်ဖြစ်လာဖို့မျှော်လင့်ထားတဲ့အတွက်လူနေစုတိုင်းသားတွေကိုဦးစားပေးရွေးချယ်ခဲ့တာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောဆိုသွားပါတယ
်။ဆက်တော့ဥစ္စာတွေဒီဥစ္စာတွေရွေးတဲ့နေရာမှာဟိုဒီတော်စုအတွင်းမျိုးသားညီနောက်စီအဟောင်းတင်။အဲ့ဒါဒီလိုဒီလိုဆွတ်တော်ကရွေးလိုက်တဲ့ပုဂ္ဂိုလ်ရဲ့ဒီသူဆောင်နေတဲ့ဒီလိုပဲ
ပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌဖြစ်တဲ့ NLD ရဲ့ဝါရင်အဖွဲ့ဝင်တူဖြစ်တဲ့ဦးဝင်းမြင့်ကိုရွေးချယ်ခဲ့တယ်လို့ဒုဥက္ကဋ္ဌဖြစ်တဲ့ကြံ့ခိုင်ပါတီကဦးတီခွန်မြတ်ကိုရွေးချယ်ခဲ့တဲ့နေရာမှာပြည်သူ့လွှတ်တော်အတွင်ဒုတိယအင်အားအကြီးဆုံးပါတီကလည်းဖြစ်တယ်လို့တိုင်းသားတူလည်းဖြစ်နောက်ဥပဒေပညာရှင်တူလည်းဖြစ်တာကြောင့်ရွေးချယ်ခဲ့ရတာလို့ပြောပါရယ်အမျိုးသားလွှတ်တော်ဘက်မှာတော့ဥက္ကဋ္ဌဖြစ်တဲ့ NLD ပါတီတွင်းကတိုင်းသားဖြစ်တဲ့မန်းဝင်းခိုင်တန်းကိုရွေးချယ်ခဲ့တယ်လို့ပဲရခိုင်မျိုးသားပါတီကဦးဝေးတောင်ကိုဒုတိယဥက္ကဋ္ဌဖြစ်ရွေးချယ်ခဲ့တဲ့စဉ်းစားချက်ကိုလည်းဒေါန်ဆန်းစုကြည်ကရှင်းပြသွားပါရယ်ဦးဝေးတ
ောင်ကရခိုင်ပါတီကဆောင်းဆောင်တူအူကအမျိုးရိုးနဲ့ဖြစ်ပေါင်းများစွာပြောခဲ့တဲ့မဟာမီဒီယာကိုကျွန်တော်ပြောရဲဒီပါတီကတကယ်ဒီနေ့ကြက်တဲ့ရောက်နေတဲ့အချိန်မှာစိတ်ရုန်းကန်နေရတဲ့အချိန်မှာအမျိုးဝင်းရံထားတာအတိုင်းသားပါတီလိုပဲအဲဒီမှာဦးဝေးတောင်တို့အိမ်မှာ ANL ပေါ့နော် ANL ပါတယ်ဒီနေ့ဖွက်ပါတယ်ဒီကူဦးရဲ့ SNL ပါတယ်အဲ့တော့ဒီလိုဒီဒီမဟာမီဒီယာရဲ့ကျေးဇူးလည်းမမေ့ဘူးဆိုတော့အမျိုးတို့ချင်းချင်းကြားမှာလည်းဒါနဲ့ပြောပါရှင်ပါရှင်
NLD ပါတီရဲ့လွှတ်တော်ကြီးကဲတွေကိုအစုပြုခဲ့ရမှာအတိုက်ခံလုပ်တာမရှိဘဲနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြတဲ့လွှတ်တော်တွင်အခြားနိုင်ငံရေးပါတီတွေနဲ့တက်မတော်သားကိုယ်စားလှယ်တွေအတွက်ဝမ်းမြောက်ကျေးဇူးတင်စကားကိုလည်းဒေါန်ဆန်းစုကြည်ကပြောဆိုပါရတယ်။ဒါဟာအခုလွှတ်တော်သစ်အခင်းကျင်းအတွက်ကောင်းသောနမိတ်ဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကတုံ့နှုံပြောပါရတယ်။လွှတ်တော်ကြီးကဲတာဝန်တွေကိုရွေးချယ်တဲ့နေရာမှာပြည်သူ့လွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်သူကြံ့ခိုင်ပါတီကဦးတီခွန်မြတ်ကိုရွေးချယ်တဲ့အပေါ်မှာဝေဖန်မှုအချို့ပေါ်ထွက်ခဲ့တယ်လို့ပဲအမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးဝေးတောင်ကိုရွေးချယ်မှုပိုင်းမှာလည်းရခိုင်မျိုးသားပါတီတွင်ဝေဖန်မှုအချို့ထွက်ပေါ်ခဲ့ပါတယ်။ဒါတွေအပေါ်မှာတော့ဒေါန်ဆန်းစုကြည်ဘက်ကတစုံတရာတုံ့ပြန်ဖြေရှင်းတာမတွေ့ရပါဘူးခင်ဗျာ
။ VOA မြန်မာပိုင်းအက်ဒီတာကိုသားညုံပြောပြပေးခဲ့တာပါ။ခုဆက်လက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေအနေနဲ့လွှတ်တော်တွင်းကတက်မတော်သား25ရာခိုင်နှုန်းကိုဘယ်လိုစီရင်ကြမလဲဆိုတာကိုတင်ပြခြင်းပါတယ်။အနာရ NLD ပါတီကိုယ်စားလှယ်အများစုဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်တွေဟာအမျိုးသားရင်ကြားစစ်ရေးကိုအခြေခံပြီးလွှတ်တော်ထဲမှာရှိတဲ့25ရာခိုင်နှုန်းတက်မတော်သားကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့စိတ်အားထက်သန်နေကြပါတယ်။လွှတ်တော်တွင်းတက်မတော်သားကိုယ်စားလှယ်တွေပါပူးပေါင်းပါဝင်နိုင်ဖို့စူးစမ်းစီရင်မယ်လို့အနာရ NLD ပါတီကိုယ်စားလှယ်တွေကပြောပါတယ်။လွှတ်တော်မှာလူနည်းစုအနေနဲ့ရှိလာတဲ့ကြံ့ခိုင်ရေးပါတီကိုယ်စားလှယ်တွေကလည်းအမျိုးသားရင်ကြားစစ်ရေးအခြေခံပြီး NLD နဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောနေပါတယ်။နေပြည်တော်မှာရောက်ရှိနေတဲ့ VOA သတင်းနောက်မှမေခါကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ NLD ပါတီဝင်အများစုပါဝင်တဲ့လွှတ်တော်တွေကိုဒီလာထဲမှာစတင်ခေါ်ယူကျင်းပနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့9နှစ်တောင်မှတော့ကြံ့ခိုင်ရေးပါတီကလွှတ်တော်တွေကိုဥဆောင်ကျင်းပခဲ့တာမှာNLD ပါတီကလူနည်းစုသာပါဝင်တာကြောင့်25ရာခိုင်နှုန်းရှိနေတဲ့တက်မတော်သားကိုယ်စားလှယ်တွေကိုစီယုံနိုင်ခြင်းမရှိခဲ့ပါဘူး။ဒီအတွက်လွှတ်တော်တွင်မှတက်မတော်သားတွေနဲ့ NLD ပါတီကြားအလန်းဝေးကွာမှုတွေဖြစ်ခဲ့ရပါတယ်။ဒီလိုအလန်းဝေးကွာမှုတွေကြောင့်အခြေခံဥပဒေပြင်ဆင်ရေးကိုထိရောက်စွာလုပ်ဆောင်နိုင်ခဲ့ခြင်းလည်းမရှိခဲ့ပါဘူး။ဒီပြင်ထိတိုက်တွေးဆမှုတွေကြောင့် NLD ပါတီကိုယ်စားလှယ်တွေနဲ့တက်မတော်သားကိုယ်စားလှယ်တွေကြားမှာသဘောထားတင်မာမှုတွေဖြစ်ခဲ့ရပါတယ်ဒီတစ်ခေါက်မှာတော့ NLD ပါတီကဥဆောင်ကျင်းပတဲ့လွှတ်တော်တွေဖြစ်လာပါပြီ NLD ပါတီဝင်ကိုယ်စားလှယ်တွေဟာ25ရာခိုင်နှုန်းရှိနေတဲ့တက်မတော်သားကိုယ်စားလှယ်တွေနဲ့အမျိုးသားရင်ကြားစိတ်နိုင်မှသာအများလိုလားတဲ့အခြေခံဥပဒေပြင်ဆင်ရေးကိုထိရောက်စွာလုပ်ဆောင်နိုင်မှာဖြစ်ပါတယ်ဒီလိုအမျိုးသားရင်ကြားစိတ်နိုင်ဖို့ NLD ပါတီဝင်တွေအနေနဲ့ဘယ်လိုကြိုးစားမလဲဆိုတာကိုမေးမြန်းတင်ပြထားပါတယ်ပြီးခဲ့တဲ့9နှစ်တာအတွင်းမှာကအခုစတင်တဲ့လွှတ်တော်9နှစ်သက်တမ်းမှာပါအမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်နေတဲ့ငွေတိုင်းမဲဆန္ဒနဲ့အမှတ်လေးကဥအောင်ကြည်ညွန့်ကတက်မတော်နဲ့အမျိုးသားညီကြားစိတ်နိုင်ဖို့နဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
်။အဲဒါကတော့ဒီတူဦးချင်းတူဦးချင်းကနေပြီးတော့တက်မတော်ဓာတ်တွေကိုအခြေခံနေစီယုံဖို့ဆိုတဲ့ကိစ္စကတော့လက်တွေ့မကျဘူး။တကယ်တော့တက်မတော်ဆိုတာသူ့ရဲ့မူရဲ့စီကံတိုင်အမိတ်တစ်ခုရဲ့အောက်မှာစီစဉ်ဆောင်ရွက်ရတာ ဖြစ်တယ်အခုလက်ရှိကာကွယ်ရေးဦးစီးချုပ်နဲ့အခုဆိုရင်အနာဂတ်မှာတကယ်တမ်းပြည်သူလူထုကမန်ဒိတ်ပေးလိုက်လို့ဥဆောင်မှုရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌနဲ့ညှိနှိုင်းတိုင်ပင်ကြမယ်အမျိုးသားရင်ကြားစီအီကိုအကောင့်ထဲဖွင့်နိုင်မယ်ဆိုရင်တပ်မတော်တွေမှာရှိတဲ့ကိုယ်စားလှယ်များနဲ့အခုလွတ်တော်တွေမှာရှိတဲ့အရက်ပက်ဆိုင်ရာကိုယ်စားလှယ်များရဲ့ကြားထဲမှာအထူးအငင်းပွားစရာတွေပဋိပက္ခဖြစ်စရာတွေအနေပါသွားမယ်သူမမရှိနိုင်တော့အထီတောင်ဖြစ်သွားနိုင်တယ်။ဘာလို့ဆိုတတ်မတော်ဆိုတာကတတ်မတော်ရဲ့အမိန့်နဲ့စီကံတိုက်သွားကြရတာတူချင်းရဲ့သဘောနဲ့သွားလို့ရနိုင်တဲ့အနေထားမရှိဘူး
။ရခိုင်ပြည်နယ်မဲဆန္ဒတဲ့စက်တစ်ကရခိုင်မျိုးသားပါတီဝင်မထုမေကတတ်မတော်နဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့ပတ်သက်ပြီးသူကလည်းအခုလိုပြောခဲ့ပါတယ်
။ပထမတစ်ဆင့်အရေးကြီးတာကတော့ဒီပါဝင်လာကြတဲ့လွတ်တော်ကိုယ်စားလှယ်များအရေးကြီးဆုံးပါမှာနော်။ဘေးကနေပြီးတော့တွန်းပို့တာတဲ့ဆိုလို့ရှိရင်တော့25ရာခိုင်နှုန်းသောတတ်မတော်သားများရဲ့အခန့်ကဏ္ဍကိုပြည်ပြင်းအောင်သူတို့ကသူတို့ပြည်ပြင်းအောင်တင်ဖို့အရေးကြီးတယ်။တတ်မတော်ဒီနိုင်ငံရဲ့ကာကွယ်ရေးလားဥပဒေပြည့်ဝလားဆိုလို့ရှိရင်တခြားခွဲပြီးတော့ကိုယ်ပိုင်အသိဉာဏ်နဲ့ဆုံးဖြတ်တာတော့အကောင်းဆုံးဖြစ်ပါမယ်မယ်
။အခုစတင်ကျင်းပနေတဲ့လွတ်တော်မှာလူနည်းစုသာပါဝင်တော့တဲ့ပြည်ခိုင်မျိုးပါတီမန္တလေးတိုင်းမဲဆန္ဒနယ်စစ်တပ်ကဥဆိုးအောင်ကတော့လွတ်တော်တွင်မှလူနည်းစုသာဖြစ်နေပေမဲ့စိုးရိမ်ပူပန်မှုမရှိကြောင်း NLD ပါတီနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အခုလိုပြောဆိုခဲ့ပါတယ်
။ဟုတ်ကဲ့အားလည်းမငယ်ဘူး။အားလည်းမငယ်ဘူး။ဘာလို့ဆိုတော့ဒေါ်အောင်ဆန်းစုကြည်ကခတိပေးပြီးပြီလေ။ပုပ်ကိုယ်ဆွဲဒေတာဆွဲဝါရဆွဲတွေပါတီဆွဲတွေမထားဘဲနဲ့ပူးပေါင်းပြီးလှုပ်ဆောင်သွားမယ်ဆိုပြီးသူခတိပေးထားတယ်လေ။ဒါလူကြီးတယောက်ခတိပေးထားတယ်။ဘာတော့မဟုတ်ဘူးပေါ့ဘူး။ပူးပေါင်းပြီးလှုပ်ဆောင်သွားမှာပါ။တော်စုလည်းယုံတယ်
ရှမ်းပြည်နယ်တနုကိုပိုင်းအုပ်ချုပ်ခွင့်ရဒေသကတနုတိုင်းရင်းသူ NLD ပါတီဝင်ဒေါ်မာအေးကလည်းတပ်ပိုင်းဆိုင်ရာကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ်
။တမတော်နဲ့နော်ဒီသူနဲ့ကတသားထဲလက်တွဲရမယ်လို့အမေဆိုရလဲကျွန်တော်တို့ခေါင်းဆောင်ကလည်းပြောထားတယ်လေ။ဆိုကျွန်တော်တို့လည်းတမတော်ကိုကျွန်တော်တို့လက်တွဲမှာပဲ။နော်တမတော်သားလို့ကျွန်တော်တို့ဘယ်လိုမှအမြင်မစွန်းဘူး။တမတော်နဲ့ကျွန်တော်တို့ပြည်သူကျွန်တော်တို့ NLD နဲ့လက်တွဲမှာ။ဘယ်လိုများစီလို့မှကျွန်တော်တို့သူတို့ကိုတင်သားနော်အားလုံးရင်ကြားစေရေးပေါ့နော်။အမျိုးလေးနဲ့ကျွန်တော်တို့လက်တွဲခေါ်မှာနော်တမတော်သားနဲ့တီတူနဲ့အကောင်လုံးတသားတဲ့ဖြစ်အောင်ကျွန်တော်တို့လက်တွဲခေါ်မှာ
ဒီကနေ့မှာ NLD ပါတီဝင်ကိုယ်စားလှယ်အများစုဦးဆောင်တဲ့အမျိုးသားလွှတ်တော်ကိုစတင်ကျင်းပခဲ့တာဖြစ်ပါတယ်လွှတ်တော်နဲ့ရဲ့စလုံးအတွက်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုရွေးချယ်ခဲ့ပြီးဖြစ်တာကြောင့်မနက်ဖြန်မှာလွှတ်တော်နှစ်ခုစလုံးကိုပုံမှန်အတိုင်းစတင်တော့မှာပါလက်ရှိလွှတ်တော်နှစ်ခုစလုံးမှာ NLD ပါတီကအများဆုံးနေရာယူထားတာကြောင့်ဒီ၅နှစ်သက်တမ်းလွှတ်တော်မှာပါတီကိုယ်စားလှယ်တွေအနေနဲ့တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံရဲ့အုပ်ချုပ်ရေးကာကွယ်ရေးဘက်မှနေရာရထားတဲ့တက်မတော်ကိုဘလောက်အတိုင်းတာတိစီယုံနိုင်မလဲဆိုတာကိုစောင့်ကြည့်ရမှာပါစီယုံနိုင်မှသာအများကပြင်ဆင်ဖို့လိုလားနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှာဖြစ်ပါရဲ့ရှင
်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့အစိုးရတက်လက်ထက်မှာစစ်ရှောင်ဒုက္ခသည်တွေဘာတွေကိုမျှော်လင့်ထားကြတယ်လဲဆိုတာကိုတင်ပြပေးမှာဖြစ်ပါတယ်တိုင်းရင်ဒေသတွေကတိုက်ပွဲတွေကြောင့်စစ်ရှောင်ထွက်ပြေးရင်ဒုက္ခရောက်နေရတဲ့စစ်ပြေးဒုက္ခသည်တွေအနေနဲ့အစိုးရတက်လက်ထက်ဒေသတွင်းတည်ငြိမ်ငြိမ်းချမ်းရေးရပြီးနေရရင်ပြန်ရဖို့မျှော်လင့်နေကြတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါရယ်နှစ်နဲ့ချီနေရရင်ကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်ဒေသတွင်းတည်ငြိမ်လာရင်ရေရှည်ဘဝရတည်ရေးနဲ့လူမှုဘဝပြန်လည်ထူထောင်နိုင်ရေးစတဲ့အရေးကြီးလိုအပ်ချက်တွေကိုဒီမိုကရေစီအင်အားစုတွေဦးဆောင်မဲ့လွှတ်တော်သစ်အစိုးရသစ်ဘက်ကအလေးအနက်ထားဆောင်ရွက်ပေးဖို့ကိုလည်းလှူလာနေကြတာပါစစ်ပြေးရှောင်စခန်းတွေကဒုက္ခသည်တွေရဲ့အခြေအနေကိုမဆုမွန်ကစူးစီးတင်ပြထားပါရယ်ရှင
်တိုင်းရင်းဒေသတွေဖြစ်တဲ့ကချင်ရှမ်းတအောင်းပလောင်နဲ့ရခိုင်ပြည်နယ်စတဲ့ဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တွေကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေကမကြာခဏဖြစ်ပြီးတော့ဒေသတွေမှာစစ်ရေးတင်းမာနေလို့အသက်ဘေးအတွက်အိုးအိမ်စွန့်ခွာထွက်ပြေးတင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့ကြုံနေရတဲ့အပြင်ဒုက္ခသည်တွေအတွက်လက်တလောနေထိုင်ရေးနဲ့စားနပ်ရိက္ခာအခြေခံကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်အခက်အခဲတွေဖြစ်နေတယ်လို့ဒေသတွေလုံခြုံရေးမတည်ငြိမ်တဲ့အတွက်စီးပွားရေးလူမှုရေးပညာရေးစတဲ့အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်။တာဝန်ရှိတဲ့သူတွေဘက်ကဒုက္ခသည်တွေအတွက်ယာယီနေထိုင်ရေးနေဖို့စီစဉ်ပေးပေမဲ့လို့ဒုက္ခသည်အများစုကမိမိတို့ရဲ့နေရရင်းကိုပဲပြန်လိုကြပြီးတော့မီးရိုးဖလာတောင်ရစတဲ့လေယာစိုက်ပျိုးရေးလုပ်ငန်းတွေကိုပဲအခြေချလုပ်ကင်လိုတဲ့ဆန္ဒရှိကြတယ်လို့ရခိုင်စစ်ပြေးဒုက္ခသည်တွေကိုလိုက်လံကူညီဆောင်ရွက်ပေးနေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကရခိုင်မျိုးသားပါတီဒုက္ခရတ္တဦးထွန်းသာစင်ကပြောပါတယ
်သူတို့တွေကဒီတော့တောင်ကိုမြင်ပြီးတော့လှုပ်ဆနေရတဲ့အတွက်သူတို့ငကောမူလနေသေးတဲ့ရွာတွေကိုပြန်ပြီးတော့ပေါ်စီရှင်တယ်ပြီးတော့အဲ့ဒီဒေသမှာညီညီချင်းချင်းဖြစ်စီရှင်တယ် ဆိုင်ပိုင်းဆရာထိခိုက်နေနာခဲ့ရတဲ့စစ်ပြေးဒုက္ခတွေအတွက်ရေရှည်ဘဝရက်တည်းရေလာမဲ့လွတ်တော်တဲ့အစိုးရတဲ့နဲ့အုပ်ချုပ်ရေးအာဏာလွှဲပြောင်းရယူမယ်ပြည်နယ်တိုင်းအစိုးရတာဝန်ရှိရသူတွေဘက်ကအလေးနဲ့ထားလှုပ်ဆောင်ပေးတဲ့နယ်လို့လည်းဥထုံးသာစင်ကပြောပါတယ်ရေရှည်မှာတော့သူတို့လုခခဲ့တဲ့ဒိုင်းကျွန်းကြီးတွေကပြည်နယ်မန်တွေကဖြစ်တဲ့ပြည်နယ်တွေကိုလည်းသူတို့မရတော့
ကိုလူမှုရေးဖွဲ့စည်းတွေစုပေါင်းပြီးတွားရောက်လှူဒါန်းကူညီခဲ့တဲ့အချိန်မှာတော့ဒုက္ခသည်တွေအတွက်အရေးပေါ်စားနပ်ရိက္ခာစေဝါအကူအညီတွေလိုအပ်နေတယ်လို့စစ်ပြေးဒုက္ခသည်တွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကလည်းပြန်လည်ကူစားပေးဖို့အရေးကြီးလိုအပ်နေတာတွေ့ခဲ့ရတယ်လို့ပြောပါတယ်။စစ်ပြေးဒုက္ခသည်တွေအတွက်ဘေးကင်းလုံခြုံရေးဦးစားပေးလှုံ့ဆော်ပေးရမှာဖြစ်တယ်လို့ဒေသတွင်းတည်ငြိမ်အေဂျင့်လာရင်လူမှုဘဝပြန်လည်ထူထောင်ရေးတွေအတွက်အဓိကထားဆောင်ရွက်ပေးဖို့လိုပါတယ်လို့ဒုက္ခသည်တွေအများစုရှိနေတဲ့ Hyper စစ်ပြေးစစ်ရှောင်ဒုက္ခသည်စခန်းကဒုက္ခသည်တွေကိုတွားရောက်ကူညီပေးခဲ့တဲ့မြန်မာလူမှုမဟာမိတ်အဖွဲ့ကလုပ်ငန်းဖော်ဆောင်ရေးတာဝန်ခံကိုမိုးကပြောပါတယ်
။တိရွာတွေကိုသူတို့ပြန်လည်တဲ့အကြောင်းရင်းတွေကသူတို့ရဲ့နေထိုင်အုံတွေဖြည့်ဆည်းခံရတာရှိတယ်။ပိုက်ဆံရေးကျေးရွာတွေဆိုင်လေးပျောက်ဆုံးနေရတယ်ဒါပြီးတော့ဒီအတမူရကြောင့်မို့တဲ့လက်ကဲစားတော့မို့တဲ့မရှိတော့တာတွေကြောင်ပြန်လာလို့ရှိရင်သူတို့အတွက်ရိခါစကားတွေဆန်နေသူတို့ကအဆင်မပြေရှိသေးတဲ့စကားတွေသူတို့တော်ရတဲ့ကိုစက်ကြီးလောက်ကနေဆိုလို့ရှိရင်ဒီမျိုးဝါစလူအပ်နေတဲ့စကားတွေစစ်ပွဲတွေလုံးကတိုင်းပြည်ထောင်ထားခဲ့တဲ့ခိစားကလည်းသူတို့အနေနဲ့ဆွေးနွေးကြောက်ကြမှုရှိပါတယ်
အခုလက်တလောအခြေအနေမှာတော့တိုက်ပွဲတွေကအနည်းငယ်ငြိမ်သက်သွားပေမဲ့လို့ဒုက္ခသည်တွေကတော့မိမိတို့ရဲ့နေရရင်းကိုမပြောင်းရဲကြသေးတယ်လို့အခုလက်တလောရာသီဥတုကလည်းစောင်းနှင်းမိုင်းဖြစ်နေလို့ယာယီဒုက္ခသည်စခန်းနေမှာနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်နေထိုင်ရေးအခက်အခဲနဲ့စားနပ်ရိက္ခာအခက်အခဲတွေလည်းရှိနေတာပါအဓိကကတော့တိုက်ပွဲတွေကြောင့်လုံခြုံရေးစိုးရင်ချက်တွေနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားခဲ့ရတဲ့ဒုက္ခသည်တွေအတွက်စိတ်ဓာတ်ပြန်လည်ထူထောင်ရေးနဲ့လူနေမှုဘဝပြန်လည်တည်ဆောက်ရေးတွေအတွက်အုပ်ချုပ်ရေးအာဏာအလွှဲပြောင်းရယူမဲ့ပြည်내အစိုးရသည့်တော်တဲ့အစိုးရတဲ့နဲ့တက်မတော်ကတာဝန်ရှိတဲ့သူတွေဘက်ကအလေးနဲ့ထားဆောင်ရွက်တဲ့နဲ့လို့လဲဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့လူခွေအဖွဲ့တွေကပြောပါတယ်ရှင
်မဆုမစူးစီးတင်ပြခဲ့တာဖြစ်ပါတယ်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုဒူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့တည်ရင်ချင်းချုပ်ကိုကုကြကြသိန်းကအကြေညာပေးမှဖြစ်ပါတယ
်။မြောက်ကိုရီးယားအနေနဲ့အာဂါဒါရဲတာဝပစ်ဒုံးရင်ဒဇင်ပြစ်လို့ဖို့စီစဉ်ထားတာကိုပဲဖြတ်ဖို့အမေရိကန်ပြည်ထောင်စုနဲ့တူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒီဒုံးရင်ပြစ်လို့မဲ့အစီအစဉ်ဟာတာဝပစ်ဒုံးကြီးတွေနဲ့နျူကလ িয়ার လက်နက်တွေဆန်သက်တာမလုပ်ဖို့မြောက်ကိုရီးယားပေါ်ပိတ်ပင်ကန့်သတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုချိုးဖောက်ရကြမယ်ဆိုပြီးပြောနေကြတာပါ။ကဘာမြေစူးစမ်းလေ့လာရေးဂျူဒူးလို့ဆိုတာကိုဖေဖော်ဝါရီလ10ရက်နဲ့25ရက်အတွင်းပြစ်လို့မဲ့လို့စီစဉ်ထားတယ်ဆိုတာမြောက်ကိုရီးယားကကုလသမဂ္ဂအေဂျင်စီတွေကိုအင်ကာနေနောက်ပိုင်းမှာအကြောင်းကြားအသိပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းတက်ဆက်ပြည်နယ်ကောင်တီတစ်ခုမှာလိင်ဆက်ဆန္ဒကနေကူးစက်တယ်လို့ယူဆရတဲ့ဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုပထမဆုံးဖြစ်ရတစ်ခုကိုတွေ့ရှိထားတဲ့အကြောင်းအင်ကာနေကသတင်းထုတ်ပြန်ပါတယ်။ဇီကာဗိုင်းရပ်စ်ပိုပြန့်နေတဲ့နိုင်ငံတစ်ခုကနေပြီးတော့ပြန်လာတဲ့ဖျားနာနေတဲ့လူတူနဲ့လိင်ဆက်ဆန်ပြီးတဲ့နောက်ဇီကာဗိုင်းရပ်စ်ပိုနောက်လူမှာကူးစက်ခံရတာဖြစ်တယ်လို့ဒေါ်လစ်ကောင်တီတာဝန်ရှိသူတွေကပြောပါတယ်။ပထမကူးစက်ခံရတဲ့သူဟာဗင်နီဇွဲလားနိုင်ငံကိုမကြာသေးခင်ကခီးသွားခဲ့သူဖြစ်တယ်လို့လဲဒါလစ်ကောင်တီကနောက်ပိုင်းမှာ Twitter မှာရေးသားဖော်ပြပါတယ်။ Texas ပြည်နယ်မှာ Zika virus ပိုးကူးစက်မှုကနအူးသတင်းပေးပို့ချက်ရထားတယ်လို့ American ကူးစက်ရောဂါပိုးထိန်းချုပ်ရေးဌာန CDC ကအတည်ပြုပါတယ်။ Syria နိုင်ငံကအကြမ်းဖက်အဖွဲ့အစည်းတွေကိုနှိမ်နင်းနိုင်တဲ့အချိန်အထိ Russia ကလေကြောင်းတိုက်ခိုက်မှုတွေကိုဆက်လုပ်သွားမယ်လို့ Russia နိုင်ငံသားရေးဝန်ကြီး Sergey Lavrov ကဒီကနေ့ပြောလိုက်ပါတယ်။ Geneva မှာလုပ်နေတဲ့အခြေအနေသိပ်မကောင်းလာတဲ့ Syria ညင်ချမ်းရေးဆွေးနွေးပွဲတွေကိုဆက်လုပ်သွားနိုင်ဖို့ကုလသမဂ္ဂကကြိုးစားနေချိန်မှာပဲ Mr. Lavrov ကအဒီလိုပြောတာပါ Washington Post သတင်းတော့ Jason Rezaian ကိုအီရန်ဆွေရကဖမ်းဆီးထောင်ချခဲ့တာကြောင့်သတင်းစာရဲ့အီရန်နိုင်ငံဆိုင်ရာသတင်းရယူတဲ့ကိစ္စတွေပေါ်တက်ရောက်မှုရှိစေမယ်လို့ Washington Post သတင်းစာရဲ့ Editor Marty Biron က VOA နဲ့တွေ့ဆုံမိန့်မြန်းကမ်းမှာပြောသွားပါတယ်ခင်ဗျာ
တဲ့ရင်ချင်းချုပ်ကိုကိုကျကျသိန်းကအကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanov ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမရှာဖောင်ပါ
Thank you.
This program has come to you from the Voice of America, Washington.